တရုတ်သမ္မတဟူချင်တောင်းဟာအမေရိကန်ပြည်ထောင်စုကိုအလဲပတ်ရောက်ရှိနေပါပြီ။အမေရိကန်သမ္မတဘုရှ်အပြင်အထူးကြတဲ့စီးပွားရေးခေါင်းဆောင်တွေနဲ့လည်းသူ့ရဲ့လေးရကြာခီးစဉ်တွဲမှာတွေ့ဆုံသွားဖို့ရှိပါတယ်။အမေရိကန်နိုင်ငံအနောက်မြောက်ပိုင်းကဝါရှင်တန်ပြည်နယ်ဆီယက်တယ်မြို့ကိုမနေ့တုန်းကစပြီးတော့ရောက်ရှိလာခဲ့တဲ့တရုတ်သမ္မတဟူချင်တောင်းဟာ Microsoft Corporation ရဲ့ဥက္ကဋ္ဌ Bill Gates အပြင် Boeing လေယာဉ်တိစောက်ရေးအရာရှိတွေနဲ့လည်းတွေ့ဆုံပြောဆိုခဲ့ပါတယ်။မနေ့ပြန်ကြတာပရင်းနေကြလို့ရှိရင်သမရဘုရှ်နဲ့အင်ဂျီရောမှာတွေ့ဆုံမှုရှိပြီးတော့တရုတ်နဲ့အမေရိကန်နှစ်နိုင်ငံကုန်သွယ်ရေးမှာတရုတ်ဘက်ကဘီလီယံ200လောက်ပုံငွေပြနေတဲ့ကိစ္စကိုပြောဆိုသွားကြလိမ့်မယ်လို့မျှော်လင့်ရပါတယ်။နောက်ပြီးမြောက်ကိုရီးယားနဲ့အီရန်နိုင်ငံကနျူကလ িয়ার ကိစ္စတွေမှာကြားဝင်ဆွေးဆက်ကြဖို့အကြောင်းကိုဆွေးနွေးသွားဖို့ရှိပြီးတော့တရုတ်ပြည်ကလူခွင့်ချုပ်ဖောက်မှုကိစ္စတွေကိုလည်းသမရဘုရှ်ဘက်ကပြောလိမ့်မယ်လို့မျှော်လင့်ရပါတယ်။ဆီယက်တယ်မြို့တရုတ်တန်းကတရုတ်လူမျိုးတွေကတော့တရုတ်နဲ့အမေရိကန်လမ်းတွေကိုဖွင့်ရမ်းပြီးတော့သမရဟူချင်တောင်းကိုကြိုဆိုခဲ့ကြပေမဲ့လည်းတရုတ်ပြည်တွင်းမှာအဖြစ်နေခံရတဲ့ဖော်လုံကောင်းဘာသာရေးအသင်းဝင်တွေကတော့မစ္စတာဟူချင်တောင်းကိုဆန္ဒပြဖို့ထွက်ခဲ့ကြပါတယ်။